မြန်မာစစ်အာဏာသိမ်းမှုဆန့်ကျင်ဆန္ဒပြမှုတွေအတွင်းလုံခြုံရေးတပ်ဖွဲ့ဝင်တွေလက်ချက်နဲ့တေဆုံးသူအနည်းဆုံး224ဦးရှိပြီဖြစ်ကြောင်းကုလသမဂ္ဂလူ့အခွင့်အရေးရုံးကပြောဆိုထားပါတယ်
At least 224 civilians have been killed at the hands of security forces, according to the UN Human Rights
Office. Pakistan, they saw that during a bombing, long jump yet up for religion, they saw that to a jata, and they saw me and said, "Leo, she did too." Kula Tamaka, look, when you young got top and had it a job, Kula Tamaka, a dream which of you, Pyokun, I don't sit there, Pa Hen Haka, then in Lani, this is a shilling boy, my pure body. အမှန်တကယ်တည်ဆုံးရသူအရေအတွက်ကနှစ်ရာငါးဆယ်ကျော်နိုင်တယ်လို့လဲကုလသမဂ္ဂကယုံကြည်ထားပါတယ်။ နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPB ရဲ့မလ၂၂ရက်နေ့အတည်ပြုချက်အရအရသား၄ဆုံးသူ262ဦးရှိပြီးအမှန်တကယ်တည်ဆုံးသူကတိကျပိုများကြောင်းဆက်လက်အတည်ပြုချက်ရယူဆူဆောင်နေကြောင်းဖော်ပြပါတယ်။ ရင်းကျဆော်ဆန္ဒပြသူတွေကိုစစ်တပ်ကအင်အားသုံးနှိမ်နှင်းတာတွေရပ်ဖို့မြန်မာဆန်ရကုလသမဂ္ဂရုံးကလည်းဒီဇိုင်းမှတ်တောင်းဆိုထားပါတယ်စစ်တပ်ကဖမ်းထားတဲ့သတင်းတောက်အနည်းဆုံး40ရှိပြီးလွတ်လပ်တဲ့သတင်းမီဒီယာတွေကိုနှိပ်ကိုလာတာနဲ့အတူလွတ်လပ်စွာထုတ်ဖော်권မရအောင်ကန့်တတ်လာတဲ့အပေါ်ကုလသမဂ္ဂဘက်ကထူးဆိုရင်လည်းလိုလဲပြောပါတယ်ဖေဖော်ဝါရီလတရက်နေ့မြန်မာစစ်တပ်အာဏာ